ဒီခိုင်းပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကဒီလုံခြုံလူခွင့်ရေးချိုးဖောက်မှုတွေတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျွလွန်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးဖို့မြန်မာတပ်မတော်ကစုံစမ်းစစ်ဆေးရေးအဖွဲ့မနေ့ကျန်တာပရိနေကဖွဲ့စည်းလိုက်ပါတယ်ဒေသခံမွတ်စလင်ရိုဟင်ဂျာတွေပေါ်နှင်ပတ်နှိပ်စက်မှုတွေတပ်ဖြတ်မှု ပြပေးပါရှင
် OHCHR ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစည်းအခမ်းစာပါဆွဆဲချက်တွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်တွေဘက်ကတကယ်ပဲကျူးလွန်မှုရှိမရှိတပ်မတော်ဘက်ကကိုယ်တိုင်စုံစမ်းစစ်ဆေးမဲ့အဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအေဝင်းကဥက္ကဋ္ဌဖြစ်ဆောင်ရွက်မှာဖြစ်ပြီးဗိုလ်မှူးချုပ်ခွန်တန့်ဇော်ထူးကဒုဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအဖြစ်ဗိုလ်မှူးချုပ်အောင်ကျော်ဟိုးဗိုလ်မှူးလှမျိုးကျော်နဲ့ဒုဗိုလ်မှူးကြီးမျိုးဝေအောင်တို့ပါဝင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်ဒေသတွေမှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့မညီတဲ့လုပ်ရက်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိတပ်မတော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့အသေးချာစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တပ်မတော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လုံခြုံရေးတပ်တွေဘက်ကကျူးလွန်ခဲ့တာတွေကိုစစ်ဆေးပြီးဖော်ထုတ်အရေးယူမယ်ဆိုတဲ့အချက်ကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကယုံကြည်မှုမရှိကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့အကြီးအကဲဟောင်း Priscilla Club ကပြောပါတယ
် Tepmador simply doesn't have any credibility with the international community and that's where the problem is
နိုင်ငံကအတိုင်းအဝိုင်းမှာမြန်မာတပ်မတော်ကိုဘယ်သူမှယုံကြည်မှုမရှိကြပါဘူးအဲဒါကြောင့်ပြဿနာရှိနေပါတယ်တကယ်လို့တပ်မတော်ကသူတို့ရဲ့စုံစမ်းစစ်ဆေးမှုအပေါ်ယုံကြည်စိတ်ချမှုရှိစေချင်တယ်ဆိုရင် Kofi Annan ဦးဆောင်တဲ့အချမ်းပေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်ဒီကော်မရှင်ကိုနိုင်ငံကမြင်နိုင်တယ်ပြီးတော့ယုံကြည်လေးစားမှုခံရပါတယ်ဒီနည်းလမ်းကပဲတက်မတော်အတွက်နိုင်ငံကအစိုင်းအဝိုင်းရဲ့ယုံကြည်မှုကိုရမှာဖြစ်ပါတယ်
။ဒါပေမဲ့လည်းတက်မတော်ဘက်ကအခုလိုကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစစ်ဆေးဆောင်ရွက်တာဟာကုလသမဂ္ဂရဲ့ဖိအားပေးမှုကိုတုံ့ပြန်တာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်မှုအပေါ်မှာနိုင်ငံကအဖွဲ့အစည်းရဲ့ဖိအားဘလောက်ထိရော့ကျသွားနိုင်မလဲလို့တဆက်သေးမေးမြန်းရမှာ Priscilla Club ကအခုလိုပြောပါတယ
်။ You know, having the Tepmador do its own investigation is like putting the fox
တမရော်အတွက်အကောင်းဆုံးနီးလန်းဟာကိုဖီအနန်ကော်မရှင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာပဲဖြစ်တယ်လို့ကျွန်မထပ်ပြီးတော့ပြောချင်ပါတယ်။တမရော်ကသူတို့ဘာသာသူတို့စုံစမ်းစစ်ဆေးမှုလုပ်တာဟာမြေခွေးကိုကြက်ချံဆောက်ခိုင်းတယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတမရော်ကဘာတွေလုပ်ခဲ့တယ်လဲဆိုတာကိုသူတို့စစ်ဆေးရေးအဖွဲ့ကစုံစမ်းဖော်ထုတ်မယ်ဆိုတဲ့ကိစ္စကယုံကြည်ဖို့ခက်ပါတယ်။အရင်အာဏာရှင်ဟောင်းဦးနေဝင်လက်ထက်ဖျက်လေးပြန်ပုံစံအတိုင်းတမရော်ကရှင်းသုံးနေတယ်ဆိုတာအလွန်ထင်ရှားပါတယ်။ဒါပေမဲ့ဒီနေ့ကပါမှာ27ရာစုစံတတ်မှတ်ထားတဲ့အပြုအမူအရာရောလူသားချင်းစာနာမှုရှုထောင့်အရာပါကိုက်ညီမှုမရှိပါဘူး
။ကြာသပတေးတွေကထုတ်ပြန်တဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ကြေညာချက်မှာတော့နယ်မြေရှင်းလင်းရေးဆောင်ရွက်နေတဲ့လုံခြုံရေးတပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးဘောင်အတွင်းကနေလူခွင့်ရေးနဲ့ညီညွတ်စွာဆောင်ရွက်ဖို့အင်အားအလွန်ကျွံသုံးတာမျိုးမပြုလုပ်ဖို့အရင်ကတည်းကညွှန်ကြားထားတယ်လို့ဖော်ပြထားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်ကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိပါကဖောက်ပြက်ကျူးလွန်တဲ့မြေသူကိုမဆိုဥပဒေကြောင်းအရာအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့OHCHR အစီရင်ခံစာနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတဆင့်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေကြောင်းနဲ့တကယ်လို့ကျူးလွန်ခဲ့တဲ့အထောက်အထားအခိုင်အမာရှိပါကအစိုးရအနေနဲ့လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်နဲ့တယ်လီဖုန်းပြောကြားချိန်မှာရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။